လူရေဘလောက်ရှင်မှမသိနိုင်တဲ့မြန်မာပြည်မှာအနည်း30ကျော်မှတကောင်စင်းကောက်ဖို့စီစဉ်တာကိုသတင်းထုတ်အဖြစ်ကမ္ဘာစာနေစင်းကဖော်ပြပါတယ်။ကုလသမဂ္ဂလူရေရန်ပုံငွေအဖွဲ့နဲ့ပူးတွဲလုတ်ကင်တဲ့ဒေါ်လာ380ကျော်ကုန်ကြတဲ့စီမံကိန်းကြီးဖြစ်လို့တိကျမှန်ကန်ပြည့်စုံတဲ့သမိုင်းတွင်မဲ့တကောင်စင်းဖြစ်လိမ့်မယ်လို့တာဝန်ခံတွေကဂုဏ်ယူနေကြပါတယ်။စရင်မှရှိမှဖွံ့ဖြိုးရေးစီမံကိန်းတွေအောင်မြင်နိုင်လိမ့်မယ်လို့ကုလသမဂ္ဂနဲ့အလူရှင်နိုင်ငံတွေကယူဆပါတယ်။တကောင်စီရှိမှရေရှည်တိုးတက်ဖွံ့ဖြိုးမှုကိုတိုင်းတာနိုင်မယ်လို့ယုံကြည်ကြပါတယ်။ဒါပေမဲ့အခုလိုလက်နက်ကင်ပဋိပက္ခနဲ့လူမျိုးရေးဘာသာရေးတင်းမာမှုတွေဖြစ်ပေါ်နေချိန်မှာအသေးစိတ်စီရင်ခောက်ယူတဲ့အတွက်အခြေအနေပိုဆိုးလာမှာကိုစိုးရိမ်နေကြသူတွေလည်းရှိပါတယ်။မြမရေးရာပြပအဖွဲ့အစည်းအချို့နဲ့ဒေသခံအဖွဲ့အစည်းအချို့ကဆိုရင်နေတာပါပဲဒီလောက်ကြီးကျယ်တဲ့လူကြီးရေဒီလောက်ကြီးကျယ်တဲ့လူကြီးစီမံကိန်းကိုအကောင့်တွေဖော်ဖို့ကြိုးစားတဲ့ပြည်သူ့အင်အားဦးစီးဌာနနဲ့ကုလသမဂ္ဂလူကြီးရန်ပုံငွေအဖွဲ့ကိုချီးကျူးရမယ်လို့ ICG International Crisis Group ကဆိုပါတယ်ဒါပေမဲ့နိုင်ငံရေးအန္တရာယ်ရှိနေတာကိုတော့မမေ့သင့်ဘူးလို့သတိပေးထားပါတယ်
အခုလိုအချိန်အခါမှာလူမျိုးရေးဘာသာရေးတင်းမာမှုဖြစ်စေမဲ့ကိစ္စကိုရှောင်ရမယ်လို့ ICG ကဆိုပါတယ်။ဒါကြောင့်မို့မေးခွန်း40တခုတည်းကပထမမေးခွန်းတွေဖြစ်တဲ့အမည်အသက်လိင်အိမ်တော်ရေးအခြေအနေအိမ်တော်ဦးစီးနဲ့တော်ဆက်ပုံစတာတွေကိုသာမေးပြီးလူမျိုးနဲ့ဘာသာကိုခြံထားတဲ့လို့ ICG ကဆိုပါတယ်။1983စီးရင်မှာမွတ်စလင်ဦးရေဟာတိုင်းပြည်လူဦးရေရဲ့400ခိုင်နှုန်းရှိတယ်ဆိုပေမဲ့အမှန်က100ခိုင်နှုန်းလောက်ရှိပါတယ်။စီရင်လိန်နဲ့မဆလာအကျင့်အတိုင်းအထက်လူကြီးကြိုက်အောင်မွတ်စလင်ဦးရေလျှော့ထားတာမို့တိုးပွားနေတာကိုသိရင်ပြဿနာဖြစ်နိုင်တယ်လို့ဆိုပါတယ်။ဒီလိုစိုးရင်စရာကောင်းတဲ့စီမံကိန်းကိုအကောင့်ထဲပေါ်တာအန်ဒရယ်ရှိနိုင်တာမို့ရွှေ့ဆိုင်းတဲ့တယ်လို့ဘာမကမ်ပိန်း UK ကလည်းအကြံပေးပါတယ်။
အစိုးရလက်ထက်မှာတရုတ်ဦးရေအစမတန်တိုးပွားလာတာကိုလည်းသကောင်စင်းမှာတွေ့နိုင်ပါလိမ့်မယ်။လူဦးရေနဲ့အိမ်အကြောင်းအရာသကောင်စင်းခောက်ယူရမှာလိုက်နာတဲ့နဲ့မူရေကို2009မှာကုလသမဂ္ဂကပြတ်ထန်းပါတယ်။ဒီတဲမှာမျိုးနွယ်ရောစပ်သူတွေကလည်းမိမိတို့ပါဝင်တဲ့မျိုးနွယ်ကိုဖော်ပြခွင့်ရှိတယ်လို့ဆိုပါတယ်။ကိုလိုနီကသကောင်စင်းမှာပါတဲ့လူမျိုး135မျိုးကိုလက်ခံတာဟာပြဿနာဖြစ်စေပါတယ်။1937သကောင်စီရင်ဟာစိတ်မချရဘူးလို့စီရင်အင်ကြီးချက်သူနဲ့အစီရင်ခံစားရေးသူ JG Benesin ကိုရိုင်းကဝန်ခံထားပါတယ်။ဒေသကိုလိုက်ပြီးပြောပုံဆိုပုံဒေသစကားတွေကွာခြားတာကိုလူမျိုးကွဲပြားမှုအဖြစ်စီရင်ကောက်ထားပါတယ်။ဒါကြောင့်လူဦးရေနည်းတဲ့ချင်းပြည်နယ်မှာတိုင်းရင်းသား53မျိုးရှိနေတာဖြစ်ပါတယ
်။လူမျိုးဘာသာကွဲပြားခြားနားမှုကြောင့်အငင်းပွားစရာအရှုပ်ထွေးတွေရှိတာကိုနိုင်ငံရေးအရာဆေးဆက်ဖြည့်ရှင်းတဲ့တာဒကတွေရှိကြောင်းနယ်သာလန်အခြေစိုက် Transnational Institute ကထောက်ပြပါတယ်မြန်မာကိစ္စမှာတော့လူမျိုးရေးနိုင်ငံရေးဆက်ဆက်မှုနဲ့လူမျိုးရေးအချက်အလက်မှားယွင်းမှုကိုကုလသမဂ္ဂလူဦးရေရန်ပုံငွေအဖွဲ့ကရောအပြည်ပြည်ဆိုင်ရာအလှရှင်အစိုးရတွေကရောလစ်လျူရှုထားကြောင်းဖေဖော်ဝါရီလ24ရက်နေ့ကကြေညာပါတယ်ဒါပေမဲ့လူမျိုးသတ်မှတ်ရမှာရှုပ်ထွေးနေတဲ့ကိစ္စကိုသကောင်စင်းကောက်ပြီးမှဖြည့်ရှင်းဖို့ကချင်၊ရှမ်း၊ပလောင်၊ကယား၊ကရင်၊ချင်း၊ရခိုင်၊နာဂ၊မွန်နဲ့ဗမာစတဲ့တိုင်းရင်းသားဆယ်ဘွဲ့နဲ့အရတားအဖွဲ့ကိုယ်စားလှယ်တွေကသဘောတူကြတယ်လို့ကုလသမဂ္ဂလူဦးရေရန်ပုံငွေအဖွဲ့ကဖေဖော်ဝါရီလ26ရက်နေ့မှာသတင်းထုတ်ပြန်ထားပါတယ
်။လူမျိုးအမည်နဲ့ပတ်သက်ပြီးတိုင်းရင်းသားလူမျိုးတွေဟာမိမိတို့နှစ်သက်ရာလူမျိုးအမည်ကိုစရင်ပေးသွင်းနိုင်တယ်လို့အစိုးရအရာတန်းတွေကပြောပါတယ်။ဒါပေမဲ့အစ္စလာမ်ဘာသာဝင်ကမ္ဘာလူမျိုးနွယ်ပါဝင်တဲ့ရခိုင်လူမျိုးစုတွေကတော့ရိုဟင်ဂျာဆိုသူကိုဘင်္ဂလီမျိုးနွယ်အဖြစ်သာသကောင်စင်းကောက်ယူဖို့လူလာနေကြပါတယ်။ရိုဟင်ဂျာအမျိုးကိုတုံးနေတဲ့သကောင်စင်းကိုတပိတ်မဖို့မတ်လ16ရက်နေ့ကရခိုင်ပြည်နယ်မှာဆန္ဒပြကြပါတယ်။ရိုဟင်ဂျာဆိုတဲ့အမျိုးကိုသကောင်စင်းမှာထည့်သွင်းလိုက်ရင်ရိုဟင်ဂျာကိုလူမျိုးအဖြစ်အတိအမှတ်ပြုတယ်လို့ဖြစ်သွားမှာကိုရခိုင်အဖွဲ့အစည်းတွေကစိုးရိမ်နေကြပါတယ်။ရိုဟင်ဂျာကိုတိုင်းရင်းသားအဖြစ်အတိအမှတ်ပြုဖို့အမျိုးသားဖွံ့ဖြိုးရေးနဲ့တိုးတက်ရေးဒီမိုကရက်တစ်ပါတီနဲ့ဒီမိုကရေစီနဲ့လူ့အခွင့်အရေးပါတီစတဲ့ရိုဟင်ဂျာပါတီတွေကအစိုးရကိုပန်ကြားထားပါတယ်။အမိတ်နဲ့မတားမြစ်ရင်သကောင်စင်းမှာရိုဟင်ဂျာလို့ထည့်သွင်းမယ်လို့ဆိုပါတယ်။ရိုဟင်ဂျာရဲ့အခန့်ကဏ္ဍဟာအစိုးရကိုယ်တိုင်ဖြည့်ရှင်းရမယ့် ောင်ရှားလို့ပင်ရတဲ့ပြဿနာဖြစ်ပါတယ်။ဒါပေမဲ့အစိုးရလူရကအယုံအကြည်နဲတဲ့အရဒိတာတွေမှာသကောင်းစင်းမေခွန်းတွေကိုအမှန်အတိုင်းဖြေပါမလားဆိုတာစောင့်ကြည့်ရမယ့်ကိစ္စဖြစ်နေကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ။